အခုပထမဆုံးဖေဖော်ဝါရီလ၁ရက်နေ့ကအေရှာတိုင်းစာဆောင်မှာဖော်ပြခဲ့တဲ့စစ်ရေးလီလာသုံးသပ်သူအန်တိုနီဒေးဗစ်ရဲ့ဆောင်းပါးကိုတင်ပြပါမယ်။ရခိုင်ပြည်နယ်စစ်မြေနာမှာအဆုံးဖြတ်တိုက်ပွဲဆင်နွှဲရမယ်မြန်မာစစ်တပ်ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးမှာပြီးခဲ့တဲ့လတွေအတွက်မှာမြောက်ပိုင်းမဟာမိတ်တုံးပွဲရဲ့2019စစ်စင်ရေးအောင်မြင်မှုရခဲ့တဲ့နောက်မြန်မာနိုင်ငံကပြည်တွင်းစစ်တပ်ခိုက်မှုတွေရဲ့ဗဟိုချက်ဟာရခိုင်ပြည်နယ်ကိုရွေ့လာနေပါတယ်လို့ဆောင်းပါးရှင်ကဆိုပါတယ်။မြန်မာစစ်တပ်ဟာလာမယ့်နွေရာသီအလယ်လောက်ကနေမေလလောက်မှာမိုးရာသီရောက်လာတဲ့အထိရခိုင်ပြည်နယ်မှာအဆုံးဖြတ်တိုက်ပွဲတွေဆင်နွှဲရမှာဖြစ်ပါတယ်။တကယ်လို့ဒီလတွေအတွက်မှာ AA တပ်ဖွဲ့တွေအောင်ပွဲခံပြီးရခိုင်ပြည်နယ်ကိုထိန်းချုပ်နိုင်မယ်ဆိုရင် SAC လို့ခေါ်တဲ့စစ်ကောင်စီအတွက်တော့အာဏာရှင်တော်လှန်ရေးတိုက်ပွဲတစ်ခုလုံးကိုရှုံးနိမ့်သွားတဲ့သဘောဖြစ်လာပါလိမ့်မယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ရှမ်းမြောက်ဒေသက2019စစ်စင်ရင်တိုက်ပွဲတွေရဲ့အချိန်နဲ့ရဲတင်းပြီးယုံကြည်မှုအပြည့်ရှိနေတဲ့ရခိုင်တပ်တော် AA ဟာအမိမြေရခိုင်ပြည်နယ်မှာလည်းအလားတူအောင်ပွဲခံပြီးစစ်ကောင်စီတပ်တွေကိုမောင်းထုတ်နိုင်မှုကြိုးစားနေပါတယ်။မြန်မာစစ်တပ်ဟာလာမယ့်လတွေအတွင်းမှာ AA တပ်ဖွဲ့တွေရဲ့တိုက်ခိုက်မှုကိုတိုက်ပွဲတွေရနာထားမဲ့မိုးရာသီအထိတင်းခံထားနိုင်မယ်ဆိုရင်တော့မြန်မာစစ်တပ်အတွက်စစ်ရေးနဲ့တပ်တမန်ရေးရာပြန်လည်အားယူဖို့အချိန်ရသွားပြီးစစ်ကောင်စီဟာ2025ခုနှစ်တည်းထိဆက်လက်တည်တံ့နေနိုင်ပါလိမ့်မယ်လို့ဆောင်းပါးရှင်ကသုံးသပ်ပါတယ်။စစ်ကောင်စီဟာရခိုင်ပြည်နယ်ကိုလက်မလွတ်ရဖို့အရေးကြီးတဲ့မြို့တွေမှာအခြေစိုက်ပြီး AA တပ်ဖွဲ့တွေကိုလေကြောင်းနဲ့ရေကြောင်းနှစ်မျိုးစလုံးကနေလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့နည်းလမ်းကိုအသုံးပြုနိုင်ပါတယ်။2019နဲ့2020တိုက်ပွဲတွေတုန်းကလိုပဲ AA တပ်ဖွဲ့တွေဘက်ကအကြဆုံးများအောင်လုပ်ပါလိမ့်မယ်။ဒီနေရာမှာရခိုင်တပ်တော် AA တပ်ဖွဲ့တွေရဲ့စွမ်းဆောင်ရည်ဘလောက်ရှိမလဲဆိုတာကိုလည်းသုံးသပ်ဖို့လိုပါတယ်။ AA ဟာမြန်မာနိုင်ငံတိုင်းရင်းသားတပ်ဖွဲ့တွေထဲမှာ UWSA ဝါတပ်ဖွဲ့နဲ့ကချင်လွတ်မြောက်ရေးတပ်မတော် KIA တပ်ဖွဲ့တွေပြီးရင်စုစည်းညီညွတ်မှုနဲ့ထိရောက်မှုအရှိဆုံးတပ်ဖွဲ့ဖြစ်တယ်လို့ဆောင်းပါးရှင်ကဆိုပါတယ်။အေးမှာတက်သား3000ကျော်ရှိတယ်လို့ကြေညာထားပေမဲ့မြန်မာနိုင်ငံမြောက်ပိုင်းမှာတက်သား1500လောက်နဲ့ရခိုင်နဲ့ချင်းပြည်နယ်တွေမှာတက်သား1000ဝန်းလောက်ထိသာရှိမယ်လို့ဆောင်းပါးရှင်ကသုံးသပ်ပါတယ်။အေးဟာမကြာခင်ကတိမ့်ပိုက်လိုက်တဲ့ပလဝမြို့နယ်ကလဒန်မြကျောင်းတွေကိုရခိုင်ပြည်နယ်ကစစ်ကောင်စီတပ်တွေကိုထိုးစစ်ဆင်တိုက်ခိုက်ဖို့အတွက်အဓိကထောက်ပို့လမ်းကြောင်းဖြစ်အသုံးချပွဲရှိနေပါတယ်။ဒီနေရာမှာအေးနဲ့ပတ်သက်လို့ခန့်မှန်းရခဲ့တဲ့အချက်တစ်ခုကလည်းရှိနေပြန်ပါတယ်။ပထမအချက်ကတပ်စုငယ်လေးတွေနဲ့ပျောက်ကြားစစ်စင်ကြီးကိုအသုံးပြုတဲ့ပုံစံနဲ့တိုက်ခိုက်ခဲ့တဲ့ AA ဟာတပ်ရင်းတပ်ဖွဲ့အဆင့်တိုက်ပွဲတွေကိုဘယ်လိုပုံစံနဲ့တိုက်မလဲဆိုတာပါ။ဒုတိယအချက်ကတော့လာမယ့်3လလောက်အတွင်းမှာရခိုင်ပြည်နယ်မြို့တော်စစ်တွေကိုဝိုင်းရံထားပြီးစစ်ကောင်စီတပ်တွေကိုအနိုင်တိုက်သိမ်းယူနိုင်မှုဘယ်လိုနည်းပြဟာနဲ့လုပ်မလဲဆိုတဲ့အချက်ပါ။ AA ဟာရခိုင်ပြည်နယ်မှာတိုက်ပွဲတွေပြန်ဆကြတဲ့ကစစ်တွေနဲ့အနီးတဝိုက်မြို့နယ်တွေမှာတိုက်ခိုက်မှုတွေလုပ်နေခဲ့ပြီးအခုလည်းစစ်တွေမြို့ကဒေသခံတွေအလုံးရင်းနဲ့ထွက်ပြေးနေကြတာကိုကြည့်ရင်စစ်တွေကိုတင်းယူမဲ့ရည်မှန်းချက်ရှိတာထင်ရှားပါတယ်။စခိုင်းပြည်နယ်မြောက်ပိုင်းမှာဆိုရင်စစ်တွေမျိုးအရှိတ်ကိုထွက်တဲ့အဝေးပြေးလမ်းတစ်လျှောက်မှာကြောက်တော်မြောက်ဦးနဲ့မင်းများမြို့နယ်တွေရှိနေပြီးစစ်တွေမျိုးရဲ့မြောက်ဘက်မှာဘူးဒီတောင်နဲ့မောင်းတော်မြို့တွေရှိနေပါတယ်။2029စစ်စင်ရင်တွင်ရှမ်းမြောက်ဒေသမှာဖြစ်ခဲ့သလိုပဲအဝေးပြေးလမ်းတစ်လျှောက်ကမြို့တွေတစ်မြို့ပြီးတစ်မြို့ကျကုန်ပြီးစစ်တွေအထိရောက်လာတာဖြစ်နိုင်ပါတယ်။ဒါပေမဲ့လည်းဒီလိုဖြစ်လာဖို့ဆိုရင် AA ခေါင်းဆောင်နေအနေနဲ့အလွန်ကောင်းတဲ့စီမံခန့်ခွဲမှုရှိဖို့လိုပါလိမ့်မယ်။ AA တပ်ဖွဲ့တွေကိုမြို့နယ်အသီးသီးမှာနေရာချထားပြီးစစ်ကောင်စီတပ်တွေအားနည်းမဲ့နေရာတွေကိုဟန်ချက်ညီညီနဲ့အချိန်ကြိုက်တက်ခိုက်သိမ်းယူဖို့လိုပါလိမ့်မယ်။ AA အတွက်တော့ဒီလောက်ကြီးမားတဲ့စစ်စင်ရင်မျိုးမရှိဘူးသေးဘူးလို့ဆောင်းပါးရှင်အန်တိုနီဒေးဗစ်ကဆိုပါတယ်။ရခိုင်ပြည်နယ်မှာတရုတ်အစိုးရရဲ့ BRI မဟာဗျူဟာစီမံကိန်းတွေထဲမှာအရေးကြီးတဲ့ကြောက်ဖြူရေနံစိတ်ကန်းနဲ့စက်မှုဇုံစီမံကိန်းတွေရှိနေပါတယ်။ဒါအပြင်မြန်မာစစ်တပ်အတွက်အဓိကဝင်ငွေရတဲ့ရေနံနဲ့သဘာဝတံငွေ 2.4 စီမံကိန်းကြီးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရေပိုင်နဲ့အငင်းပွားနေတဲ့ area တွေနဲ့ရေရက်စခန်းတွေလည်းရှိနေပါတယ်။ဒါကြောင့်ရခိုင်ပြည်နယ်ကိုလက်လွတ်ဆုံးရှုံးရရင်စစ်ကောင်စီအတွက်အလွန်ကြီးမားတဲ့ထိုးနှက်ချက်ဖြစ်လာမှာပါ။ဒါအပြင်ရခိုင်ပြည်နယ်တိုက်ပွဲတွေရဲ့ရလဒ်ဟာစစ်ရေးစီးပွားရေးရရောဂုံတိုက်ခါရပါကြဆုံးနေတဲ့မြန်မာစစ်တပ်ရဲ့လက်အောက်မှာမြန်မာပြည်သူတွေဘလောက်ကြာကြာဆက်ပြီးဒုက္ခခံရအောင်မှာလဲဆိုတာကိုလည်းအဆုံးဖြတ်ပြီးတဲ့တိုက်ပွဲဖြစ်လာနိုင်ပါတယ်ဆိုတာဆောင်းမရှင်ကသုံးသပ်ထားတဲ့အကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။ခုဆက်လက်ပြီးဖေဖော်ဝါရီလ2ရက်နေ့ထုတ်အိန္ဒိယနိုင်ငံ First Post သတင်းစာကဆောင်းမရှင် Garrison ရေးသားတဲ့မြန်မာစစ်တပ်အာဏာသိမ်း3နှစ်ပြည့်တဲ့အချိန်မှာမြန်မာနိုင်ငံလမ်းစုံလမ်းကွာရောက်နေပြီဆိုတဲ့ခေါင်းစဉ်နဲ့အာဘော်ဆောင်းမကိုတင်ပြပါမယ်။အခုဆိုရင်မြန်မာစစ်တပ်ဟာအာဏာသိမ်းထားတာ3နှစ်ပြည့်တဲ့အချိန်မှာမြန်မာနိုင်ငံရဲ့အုပ်ချုပ်ရေးတရားစီရင်ရေးနဲ့ဥပဒေပြုရေးမန်တိုင်3ခုစလုံးကိုချုပ်ကိုင်ထားတဲ့စစ်ကောင်စီကအရေးပေါ်အခြေအနေကို90မြောက်ထပ်ပြီးတက်တန်းတိုးလိုက်ပြန်ပါတယ်။စစ်ကောင်စီဟာအစက2023ခုနှစ်ဩဂတ်လမှာရွေးကောက်ပွဲလုပ်ပေးမယ်လို့ပြောထားပြီးမဲ့ဂရုမတည်နိုင်ခဲ့ပါဘူး။အခုချိန်မှာမြန်မာပြည်သူတွေနဲ့တိုင်းရင်းသားလူနည်းစုတွေဟာတနိုင်ငံလုံးအတိုက်အခံနဲ့အုံကြွပြီးဒီမိုကရေစီလမ်းကြောင်းပေါ်ပြန်သွားဖို့တောင်းဆိုနေကြပါတယ်။ မြန်မာနိုင်ငံအေရိယာရဲ့80ရာခိုင်နှုန်းမှာစစ်ရေးဘရိတ်ပခါတွေဖြစ်နေပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတပ်ဖြတ်ခံရတဲ့အရသာပြည်သူ1600တိရှိပြီးပြည်သူ200000ကျော်ကစစ်ပြေးဒုက္ခသည်တွေဖြစ်နေတာဖြစ်ပါတယ်အာဆီယံအဖွဲ့ကဂျောင်းဝင်စစ်ဆက်ညှိနှိုင်းပြီးဖြည့်ရှင်းပေးဖို့ကြိုးပမ်းမှုတွေကလည်းမအောင်မြင်ပဲဖြစ်နေပါတယ်ဒါကြောင့်သွေးမြေကျတိုက်ပွဲတွေနဲ့နိုင်ငံပြုတ်ကွဲမဲ့အခြေအနေတွေကိုရှောင်ကြဉ်ရင်အကောင်းဆုံးဖြစ်တဲ့အတွက်မြန်မာစစ်ကောင်းဆောင်တွေဟာအရသာအစိုးရကိုအာဏာလွှဲပြောင်းမှုသဘောတူလာဖို့မျှော်လင့်ရပါတယ်လို့ဆောင်းပါးရှင်ကရေးသားထားတဲ့အကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ